ကျင့်တော်ဝိမမမြမနိုင်ငံကထင်ရှားတဲ့၆ခုဟာစစ်သက်ရှိကျောင်းသားကောင်းဆောင်ကိုမဲကိုနိုင်တဲ့ကိုကျင်မီပါဝင်ဩဇာရှိသူတချို့ကိုဖမ်းဆီးနိုင်ရေးသတင်းပေးကြဖို့ဆရာနာသိန်းဖွဲ့ကမနေ့ကကျင်ညာချက်ထုတ်တဲ့အပေါ်ကိုကျင်မီကထိရောက်မှာမဟုတ်ပဲအခုဆရာနာသိန်းဆန့်ကျင်လှုပ်ရှားမှုကြီးကစေယောစုအကြံဖက်လှုပ်တော်မှုတွေကြားတဲ့ကအရင်နဲ့မတူအချိန်ဆက်မြင့်သွားဖို့ပဲရှိတယ်လို လှုပ်ရှားမှုအတွက်အခွင့်အလမ်းရှိနေတယ်လို့အခုလိုစပြောပါတယ်။
ငါးငါးဆောက်ပြီးဆိုပုံမှန်ကျွန်တော်ဆက်ချက်အောင်မောင်းနေတယ်။တော့ကျွန်တော်ဒီပုံမှန်ကကျွန်တော်အဲ့မှာကျွန်တော်အဲ့လောက်အသေးအဖွဲ့ပုံမှန်ကိုကျွန်တော်အားမအတတ်မခံဘူး။အဲ့တော့ဒါနဲ့ထူးထူးခြားခြားကျွန်တော်ပြောပြီးပြရအောင်။ဒီအခုအန်ရင်းစစ်ကောင်စီကသူရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပိတ်နေတယ်လို့ကျွန်တော်သွားပြီးတော့အဲ့လိုခံလာတယ်။လူပုံကံကုန်ရတယ်ဆိုတော့ဘောင်မူရုံးဖြစ်တော့ကျွန်တော်သတိရတယ်။အဲ့တော့နှောင်းချပရိုးရှင်ဦးလေးကိုလေးစားတယ်ဆိုတဲ့မှာတက်စ်ပဲတက်တန်းရှိမှဆိုတဲ့အတိပဲပေါ့အဲ့တော့အရေးပေါ်စီမံမှုနဲ့ဟိုရှုပ်ချွေးနေမတူဘူးရအဲ့တော့အရေးပေါ်စီမံတဲ့ကာလမှာသူကဒီရေးဥပဒေကိုသူကတိုင်လို့သူကရှင်းသွားရအဲ့တော့ကျွန်တော်ကဟိုအရင်ကကြုံခဲ့ရတော့ဒါရှုပ်ချွေးနေမတော့ရှုပ်ချွေးနေတော့ဗျအခုအဲ့တော့အခုဖြစ်နေတဲ့ဖြစ်စဉ်တွေကတော့ကျွန်တော်တို့ပြည်သူတွေကတော့အခွင့်အရေးအများကြီးအများကြီးပါ
ဟုတ်ကဲ့အဲ့တော့အခုဒီဖမ်းဖို့သတင်းသွင်းရေးပေါ့နော်ကြီးညာချက်ထုတ်လိုက်တာကဘလို့ဆက်ဖြစ်လာမယ်လို့ထင်တာလဲ
တရားဝင်ဆိုတာပုတ်တဲ့လူတွေကဒီဥပဒေကိုကြိုးချင်းဆိုတော့သူတို့အပြင်းမပြူဘူးကွာသူတို့တိုက်တော့အမိန့်ဆိုတိုက်တော့ပုံမှန်တွေထုတ်ကျွန်တော်ပြည်သူကျန်မှာပြန်မပြူဘူးဒါမကြခင်မှာဒါတော့ဘလို့ကူတာယူကွန်မြူနတီကတည်းကကြီးညာချက်ဆက်လာပါလိမ့်မယ်နော်ဒီတိုင်းကတော့သူတို့ကသူတို့ညီမရှိတဲ့ခါကျတော့အဲ့လိုသတင်းသွင်းလို့ပါတယ်ဆိုဘယ်သူကပြီးမှလဲကွာငကိုရကျွန်တော်တို့ကပြည်သူနဲ့ပဲကြီးနေတာလားကျွန်တော်တို့1980တမိုးစီရေတော်ကိုစတင်တယ်ဟုတ်ပြင်းပိုင်းနဲ့အိမ်ထူးလေးကိုပြုဝင်တယ်ကျွန်တော်တို့ကကြောင်းသားတွေပါဆိုတော့ကျွန်တော်တို့ဖတ်တာရောကျောင်းသားကဝစားလေးတော်ကျွေးတော်ဘွေးတော်ဆာဒီနေ့အချိန်ကြီးကကျွန်တော်တို့တောင်းဝန်ယူတယ်ကျွေးရက်ပဲသူတို့ဘယ်တော့မှလည်းတတိယမှာမဟုတ်သလိုနော်ပြည်ဦးကြားထဲမှာကျွန်တော်တို့နေတာပို့ပြီးတော့လုံခြုံတယ်လို့ကျွန်တော်ယူကြည့်တယ်ဒီအဲသူတို့တက်တော့ဘာလဲတရုံးမှန်တန်ကြားရဲ့အောက်မှာကျွန်တော်ပတ်ကြည့်ပြီးအဲမှာအောက်ကနေပြီးတော့ဟိုဟာဟာတွေပြောတဲ့ဟိုဟာတွေကသူဝိုင်းလို့လိုက်ထားတဲ့သူတွေကိုအများကြီးပုံ
နေဟုတ်ကဲ့ဒီနေရာမှာအခုဒီဖန်ဆီးမှုတွေကညဘက်မှာရှိလာတာအတွက်ပေါ့နော်ပြည်သူတွေနဲ့အတူဒီလုံခြုံရေးအဖွဲ့တွေဖွဲ့ဖို့စီစဉ်နေတဲ့အနေထားတော့
အခုဒီကျွန်တော်တို့ပြောပြီးသူဒီလုံခြုံရေးအဖွဲ့တွေဖွဲ့ရဆိုတာနော်အခုကျွန်တော်လမ်းလိုက်လုံခြုံရေးဆောင်ရွက်ပါထားမယ်ဆိုတော့အမှန်တကယ်နော်ပြည်သူပြည်သူကကာဝယ်ဆိုတဲ့အစီအစဉ်တွေကိုလုပ်ကြတာပဲဘာလို့ဆိုတော့တစ်ဖက်ကအနာသိစစ်ကောင်စီဘက်ကသူရဲ့ထုံးစံနဲ့ရှင်းရိုးအစီအစဉ်တွေတို့မှာအမတားမှရှုံ့ညံ့တဲ့လူရည်တွေရှိရနော်လူတွေကိုတို့ပြီးတော့မိရှုခိုင်းတာတို့နော်အစိတ်ခတ်တာတို့ကတော့ဒါထောင်ပေါ်ရှိတဲ့ကျွန်တော်ကျွန်တော်ကြုံခဲ့ပြီအဲ့တော့ကျွန်တော်တို့ပြည်သူကပုံပြီးတော့ညီညွတ်မဲ့အခြေအနေရောက်နေပြီတည်ငြိမ်ရမယ့်အခြေအနေရောက်နေပြီနော်အမားနဲ့မှခွဲခြားတယ်အမှန်တရားကိုခွဲခြားလို့ဆိုတော့ဟောလာဟာလာကြီးကဒီကလာမှာအများကြီးရှိနေတယ်မဲ့ကျွန်တော်88နှစ်တော့မတူဘူးကြမိုဘိုင်းဖုန်းတွေရှိတယ်ကြနော်အင်တာနက်ရှိတယ်ကြသတင်းဝင်တော့အများဆက်ထုတ်လို့ရတယ်အခြေအနေဖြစ်သွားပြီပေါ့ဗျာ
ဟုတ်ကဲ့အဲ့တော့ဒီနေရာမှာအခုဒီလှုပ်ရှားမှုကြီးကအရင်လှုပ်ရှားမှုတွေနဲ့ပေါ့နော်အထူးသဖြင့်1988နဲ့မတူဘဲနဲ့အဓိကနောက်ထပ်ကွာခြားသွားတယ်ရှိသေးလား
ဟိုတရားဝင်အစိုးရနဲ့အာဏာရှင်အစိုးရနောက်ခုဖြစ်သွားပြီအဲ့တော့ဒီမှာကဒီလိုတော့ကိုယ်စားရေးစွတ်တော်ရအထင်ရှားပေါ်လာပြီဟိုပြည်တော်စုတော့ကိုစားပြုကော်မတီဆိုတာဟာလေသူရဲ့လုပ်ပိုင်ခွင့်နယ်ပယ်ရနေပြီးတော့အများကြီးသူလို့ရတယ်အလားတူပဲတိုင်းရဲ့ပြည်နယ်လိုက်တယ်စွတ်တော်ကြီးခေါ်ပြီးတော့ကိုစားပြုကော်မတီရှိနေပြီအမရန်ကုန်တိုင်းဆိုရင်ရန်ကုန်တိုင်းမှာတော့ခေါ်ထားပြီးပြီ။ကျွန်တော်တို့တော့ကုစားပြုကော်မတီပေါ်နေပြီ။နော်။အဲ့တော့အဲ့ဆိုတော့ကုစားပြုကော်မတီကအမှန်တမ်းဆိုလို့ရှိရင်တော့အစိုးရတရားသဖွဲ့ကသူ့လုပ်ပိုင်ခွင့်တွေသူ့ဟိုဥပဒေတွေပြုပြီးတော့ထုတ်ဖို့ရှိနေဖြစ်တဲ့ကြဲ။အာဏာရှင်စစ်ကောင်စီကကြက်ကြက်ခံရတဲ့တိုင်းပါညာအဖြစ်ကျွန်တော်တို့ကလက်ခံမှာမဟုတ်ဘူး။အဲ့တော့ပြည်သူလူထုကအဓိကပဲ။ပြည်သူလူထုကသာကျွန်တော်တို့ဒီတိုင်းဆိုတော့ကုစားပြုကော်မတီကပူးပေါင်းဆောင်ရွက်မှာဆိုလို့ရှိရင်အခုစစ်ကောင်စီကခံထားတဲ့လူတွေကလက်အားဖြစ်ပါတယ်။ဟုတ်အများကြီးရတော့ခုနသိနေချင်ပြီးတော့ဒါကျွန်တော်တို့ပြည်သူ့ကနေရကြတယ်ကိုကျွန်တော်စီဒီအမ်မူဖွန့်ပေါ့ဗျာ
ဟုတ်ကဲ့အဲ့တော့အခုလိုဒီတရားဝင်မှုပိုရှိလာတဲ့အနေအထားမှာဒီပြည်သူတွေနဲ့လုံခြုံရေးအဖွဲ့တွေဖွဲ့မယ်အနေအထားကရောဘယ်လိုမျိုးဖြစ်လာလို့ရှိလဲ
အဲ့ဒီကကျွန်တော်ကပြောလဲဆိုတော့ပြည်သူဟာခုနဒီနေ့ချက်ဒီမှာဖတ်တဲ့စွတ်တော်ကူတွေကအစုအဖွဲ့ရဲ့တော့သူရဲ့ထုတ်ပြန်တဲ့ဥပဒေနဲ့အညီကြီးကျွန်တော်တို့ဒါတွေဆောင်ရတာတက်ကြွလှူရှားတဲ့လူတွေရပ်ဖက်လူတွေကြီးတဲ့လူတွေအဲ့ဒါကိုကျွန်တော်ဖွဲ့ကြတော့အဲအဲ့ဒီမှာဒီနေ့မှာအခုဒီစစ်ကောင်စီကနေပြီးတော့ဒီရက်ွက်ဥချွေမှုတွေကိုဂျာလူကနေဖယ်ရှားတယ်ဆိုလို့ကဒီနေ့ရက်ထွက်တော့ဗျာအဲ့တော့ဒါရက်ွက်ဥချွေမှုဆိုတော့ဒီလိုရွေးချယ်တင်တော့ပြောတာဗျာဆိုတော့အဲ့ဒါကိုဒီပြည်အောင်တို့ရောပူဇော်ပြုပုံနဲ့သက်ဆိုင်ရာတိုင်းပြည်သားတွေတို့ကပူဇော်ပြုပုံတွေနေပြီးတော့အရင်ရှိပြီးသားဒီရက်ွက်ဥချွေမှုတွေကအတိဖြစ်တယ်ဆိုတော့ဥစားဝင်သူကအတိပြတာနေမှာ ကျွန်တော်ကပါရပြည့်ဒီလိုပြဿနာရည်တည်တဲ့ရုပ်ဝတ်အုပ်ချုပ်ရေးမှုတွေဒီလိုမျိုးပူပေါင်းပြီးတော့ကိုယ့်ရဲ့ဘက်ကိုယ်တိုင်ကိုကာကွယ်ဆောင်ရှားမယ်အခြေအနေတခုပဲနော်အဲ့ဒါကျွန်မရဲ့ဖားလေးပါမော်ဗျာတက်ကြွလို့ရှာတဲ့လူတွေပါမယ်နောက်ပြောကျွန်တော်တို့လူကြီးအသင်းဖွဲ့တွေပါမယ
်ဟုတ်ကဲ့ဒီညမှာတခုစွန့်ရတာကဒီ1988တုန်းကလို့ပေါ့နော်ထောင်တွေခါပြီးတော့ဒီတန်းဆတ်မှုတွေဖြစ်လာအောင်ဖန်တီးနေတဲ့အနေအထားတွေဆိုရောဘယ်လိုမျိုးကျော်လာတော့ပြင်ဆင်တာလဲ
ဒီလိုကတွေ့ကြုံရှိနေတာပဲဒီရင်နဲ့ကျွန်တော်တို့ဘက်ကနေပြီးတော့မှန်မှန်ကန်ဆောင်ရွက်နိုင်တယ်လို့ကျွန်တော်မျှော်လင့်တယ်ကျွန်တော်မှဗီဒီယိုဖိုင်တွေတွေ့တယ်မိတဲ့လူတွေအကုန်လုံးကိုအင်းအင်းဆက်ဆက်ချူရတာနဲ့မေးတာဥပမာအခုကျွန်တော်ဗီဒီယိုဖိုင်ခုကြည့်ရတယ်ဥပိန္ဒရာမန်းလေးပါတော့အဲ့ဒါစစ်တပ်ကနေကိုခရီးတော့တစ်ဆန်၅ရင်းပြီးတော့မိရှုပိုင်းနေဆိုတဲ့ဟာမျိုးကျွန်တော်ဒီလိုကတော်တော်လေးကိုတင်ပြလို့ရတဲ့အတိုင်းပဲထောင်ဝက်ရှိတဲ့ရှင်တွေတော့မတူဘူးပေါ့ဗျာထောင်ဝက်ရှိတဲ့ရှင်ကတော့အစရနာရှင်ရနေပြီးတော့အမောင်ပိတ်ဖိတိတ်ချိတ်ကိုထားတဲ့ဆရာတော့အမှန်တကယ်ကျွန်တော်တို့ဒီထဲထောကဟိုပေါ့ဗျာတုံ့ပြန်လာရှိရတခုဆိုစပြီးတော့ရှင်ဝုန်းဝုန်းနဲ့ဖြစ်ပြီးမှအဲသူတို့ခေါ်တဲ့နိုင်ငံပါသွားတော့ပေါ့နော်အခုဒီ2021ဒီလိုဖြစ်ကြတော့အဲ့လိုမဟုတ်တော့ဘူးဗျာကျွန်တော်မိဆိုရှင်တို့တကယ်လဲဆိုရှင်လည်းနေလို့ဆိုတော့ဆောင်းချက်အချို့ဆိုရှင်အခုကျွန်တော်ပြောဆိုရေဆောင်ပါတယ်ရေဆောင်မှအမှုပြင်တယ်အဲ့တော့ဒီဘက်မှာကျွန်တော်ဒီလိုကတက်တည်လေရှိလာတယ်ဥရီတောင်းလည်းနားတယ်အဲ့တော့လုံနည်းတိုင်းပြီးတော့ပို့ပြီးတော့တွေ့ကြော်ရပို့ပြီးတော့ train ချင်ပါလေတက်တော့ပါလေလို့ပြောမှာအဲ့လိုမြင်ရတာဒီသတ်တော်ကစားပြီးပုံစံဒီနဲ့နောက်တော့ဒီစီရန်ဘုတ်ခေါ်ရဝန်ထမ်းတွေလှူရှာမှုရလူလှူရှာမှုရပေါင်းပြီးတော့တသားလေးဖြစ်သွားတဲ့အချိန်မှာကျွန်တော်ကတိကျပို့ပြီးတော့အရှင်းပေါင်းလာပါမယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကိုရှင်ပြီခင်ဗျာကျွန်တော်ဝင်းမြမ